Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ26ရက်တနင်္ဂနွေနေ့မနက်ပိုင်း 6:00 နာရီအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24/50နဲ့လိုင်းလာမီတာ190အစီအစဉ် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်ရှင်။ဒီမှာနောက်လာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပေါင်းနဲ့ပြည့်စုံနဲ့မနက်ခင်းဖြစ်ကြပါစေသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးမှာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်ကနေပယ်ဖျက်လိုက်တဲ့အပေါ်စန့်ကျင်သူတွေထောက်ခံသူတွေဆန္ဒပြနေကြပါတယ်တနက်ကအကြမ်းဖက်မှုရော့ပါရေးဥပဒေကိုသမ္မတဂျိုးဘိုက်တန်လက်မှတ်ရေးထိုးလိုက်ပါပြီဘယ်လာရုစ်ကိုဒုံးကျည်စနစ်သစ်တွေပေးအပ်မယ်လို့ရုရှားကပြောပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
စကိုင်းနိုင်ငံက1ပေါင်ကုမ္ပဏီပိုင်ကျင်းနေစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလက်စစ်မိတိုင်းဖောက်ခွဲဖြက်ဆီးခံရပါတယ်
။1ပေါင်ဆိုင်ထဲမှာဗာတိကြိုက်တာတော့မရှိဘူး။အဲဒီလက်စစ်မိတိုင်းငိမ့်သွားတယ်။လက်နက်ငယ်တွေနဲ့လည်းဖြစ်တာတွေကြားရတယ်ဆိုတော့အနည်းကဖြစ်ခတ်မှုတွေရှိရောက်တယ်မှာ
။ဒေသခံတယောက်ပြောတော်တာပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကရင်ပြည်နယ်ရင်းကပဋိပက္ခတွေကြအတုံးချခံရတဲ့ဒေသခံတွေအကြောင်းကိုလည်းတင်ဆက်သွားမယ်တို့အသံအစီအစဉ်နဲ့ကမ္ဘောဒီးယားကတရုတ်ရေတပ်အခြေစပ်စခန်းပိုလီဂရက်ပုံပြရုပ်သံကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဒီမိုကရေစီလှုပ်ခွင့်ရေးနဲ့ခေတ္တကမ္ဘာတစ်ပတ်အတွင်းပြည်တွင်းနဲ့ကမ္ဘာသတင်းအနည်းချုပ်ကိုစူးစီးတင်ပြသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထက်နဲ့တင်ပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာစနေနေ့ကလူပေါင်းများချီစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေထဲမှာတော့ကိုဝင်ဖျက်ချမှုကိုစန့်ကျင်သူတွေကလူအသက်ကိုတန်ဖိုးထားတဲ့မျိုးဆက်ဆိုတဲ့စာတမ်းနဲ့တီချက်တွေဝတ်ဆင်ထားကြသလိုကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေကတော့ My Body My Choice ကိုယ်ပိုင်ခန္ဓာကိုယ်ပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ်ကိုယ်စပီတဲ့အများစုဖြစ်တဲ့တရားရုံးချုပ်ကကန့်ကွက်မဲ6မဲထောက်ခံမဲ3မဲနဲ့စီရင်တုံးကိုပယ်ဖျက်လိုက်တာဟာဆိုရင်အမေရိကန်မှာအပြောင်းအလဲကြီးဖြစ်လာနိုင်ပြီးအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်အားလုံးရဲ့ထက်ဝက်ညီပါတို့ကကိုယ်ဝင်ဖျက်ချမှုကိုတမ်းမြေရေးသုံးသပ်နေကြပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်တရေတားခွင့်နိုင်ငံတော်ဝန်တရားဝင်လိန်တူချင်းလက်ထက်ခွင့်လိန်တူချစ်သူတွေကိုတားမြစ်တဲ့ပြည်내ဥပဒေတွေကိုပြက်ပြယ်စေခဲ့တဲ့အရင်ကတရားစီရင်ချက်တွေကိုပါပြန်လည်သုံးသပ်ကောင်းသုံးသပ်နိုင်တယ်လို့ကွန်ဆာဗေးတစ်တရားသူကြီး Clarence Thomas ကပြောပါတယ်တရားရုံးချုပ်ဟာဆိုးရွားလာတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်ဆိုပြီးလဲ Democratic သမ္မတဂျိုးဘိုက်တန်ကစနေနေ့မှာပြောဆိုထားပါတယ်ရှင်
အမေရိကန်မှာတနက်ကင်ဆောက်ခွင့်တင်းကျပ်ထားတာကိုအစင်းမြင့်တရားရုံးကရှော့ပေါ့တက်မှတ်ပေးလိုက်ပြီးရပိုင်အကြံမှာပဲတနက်ကင်အကြံဖက်မှုရော့ပါရေးမှုချမ်းကိုသမ္မတဂျိုးဘိုက်ဒန်ကဥပဒေအဖြစ်စနေနေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ
် About to sign the law bipartisan safety legislation gun safety legislation time is of the
party နဲ့ဆလုံးကထောက်ခံထားတဲ့ဒီမှုချမ်းကိုဥပဒေအဖြစ်လက်မှတ်ရေးထိုးတော့မှာပါအချိန်ကအရေးကြီးတော့မှာပါလူအသက်တွေကယ်တင်နိုင်တော့မှာပါလို့သမ္မတဂျိုးဘိုက်ဒန်ကလက်မှတ်ရေးထိုးတဲ့အချိန်မှာပြောဆိုသွားတာပါဒါဟာနှစ်ပေါင်း30အတွင်းပထမဆုံးအချိန်အဖြစ်တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးမှုချမ်းကိုဥပဒေအဖြစ်အတည်ပြုလိုက်နိုင်တာလည်းဖြစ်ပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရပြည်သူတိုင်းကိုယ့်ကိုယ်ကာကွယ်ဖို့အိမ်အပြင်ဖက်မှာပြောင်းလို့တနက်ကင်ဆောင်ခွင့်ရှိရဲဆိုပြီးအမြင့်ဆုံးတရားရုံးကကြာတာပင်နေမှာပဲပထမဆုံးအချိန်ကြေညာခဲ့တာပါတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဟာအမေရိကန်မှာအချိန်အတော်ကြာအောင်သဘောထားကွဲပြားနေတဲ့ကိစ္စဖြစ်သလိုတနက်ရောင်းချခွင့်ထိန်းချုပ်ဖို့အချိန်မောင်းများစွာကြိုးပမ်းခဲ့ပေမဲ့အချိန်ချင်းရှုံးနေခဲ့ပါတယ်။အခုပြဋ္ဌာန်းချက်တစ်ထဲမှာတော့အညာရှိသူအဖြစ်ယူဆရတဲ့လူရစီကတနက်တွေကိုတင်ယူဖို့အိမ်တွင်အကြံဖက်မှုကျူးလွန်သူတွေကိုတနက်ကင်ဆောင်ခွင့်မပြုဖို့နဲ့ငယ်ရွယ်သူတွေအလွယ်တကူတနက်မဝယ်နိုင်အောင်သတ်မှတ်ချက်တွေတင်ချထားဖို့ဆိုတဲ့အချက်လေးပထမဆုံးပါဝင်လာတာဖြစ်ပါတယ်။
ဘယ်လာရုစ်နိုင်ငံကို Iskander M Mobile ပေတင်းဒုံးကျည်စနစ်တွေလာမဲ့လာပိုင်းတွေအတွင်းမှာပေးအပ်မယ်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်။ရုရှားနိုင်ငံ Saint Petersburg မှာစနေနေ့ကဘယ်လာရုစ်သမ္မတ Alexander Lukashenko နဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြပါတယ်။ ဘယ်လာရုစ်နိုင်ငံအနေနဲ့အင်းကြီးချင်းလစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပီးထိတိုက်တွေ့ရင်မူဝါဒတွေကိုစိုးရင်ချောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့နေတိုမဟာမိတ်တွေကဘယ်လာရုစ်နယ်စပ်တွေအနီးမှာနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်မှုတွေလို့တုံ့နှုံပြောဆိုပြီးဒီတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရည်ကူညီဖို့လဲရုရှားသမ္မတပူတင်ကိုအကူအညီတောင်းပါတယ်။ကီလိုမီတာ900ကျော်ထိပြစ်ခတ်နိုင်တဲ့ Iskander M ဒုံးကျည်စနစ်တွေဟာဆိုရင်ရိုးရိုးထိပ်ဖူးရောနျူကလ িয়ার ထိပ်ဖူးပါတည်ဆောက်နိုင်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းချာနီဟက်ဒေသတွင်ဒန်စနာရွာကိုပြစ်မှတ်ထားပြီးဘယ်လာရုစ်နိုင်ငံတွင်ကနေရုရှားတို့ဒုံးကျည်အစင်း20ပြစ်ခတ်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းစစ်ဌာနချုပ်ကပြောဆိုခဲ့ပြီးနောက်မှာဘယ်လာရုစ်ကိုဒုံးကျည်စနစ်တွေပေးမဲ့တဲ့တွင်ထွက်ပေါ်လာတာဖြစ်ပါတယ်။မြေပြင်ကနေယူကရိန်းမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာအပြင်ရုရှားတို့က222တာဝေးဘုံးကျဲလေယာဉ်တွေကိုဘယ်လာရုစ်နိုင်ငံတွင်းကနေပထမဆုံးအသုံးပြုခဲ့တယ်လို့လည်းယူကရိန်းလေတပ်ဌာနချုပ်ကလည်းပြောဆိုထားပါတယ်ရှင်
စစ်တမ်းတင်အာဖဂန်နစ္စတန်မှာနေပေါင်း20အတွင်းအပြင်းအဆုံငလင်းနာနဲ့ကြုံခဲ့တာကြောင့်အဲ့ဒီအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်အောင်အမေရိကန်တို့ထိန်းချုပ်ထားတဲ့အာဖဂန်အရန်ဘန္တာငွေတွေကိုဖြေလျှော့ပေးဖို့နဲ့ဘန္တာရေးအရာတန်ခါပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့ဆိုပြီးအာဖဂန်တာလီဘန်တို့ကစနေနေ့မှာတောင်းဆိုလိုက်ပါတယ်တာလီဘန်အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့လူသားချင်းစာနာမှုအဖွဲ့တွေကငလင်းတန်အပြင်းအဆုံကြုံခဲ့ရတဲ့ပါတီကားနဲ့ host ဒေတာကမိသားစုတွေစီကိုအခုအညီတွေဆက်ပြီးပေးအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ပို့တခုနှစ်ကပြင်အားအဆင့် 5.6 ရှိတဲ့ငလင်းလုခဲ့တာကြောင့်နိုင်ငံအရှိတောင်ပိုင်းကဒေတာတစ်ခုမှာအတော့ကိုထိခိုက်ပျက်စီးခဲ့တာပါအတိမပြုတ်နိုင်တဲ့ဆင်းအရာငလင်းတန်နဲ့အစိုးဆုံးကြုံခဲ့ရတဲ့ဒေတာ6ခုမှာတုံခါမှုတွေရှိနေသေးတဲ့အတွက်စိုးရင်ကြောက်လာနေတဲ့မိသားစု800လောက်ကလေဟာပြင်ထဲမှာနေနေကြတယ်လို့ကုလသမဂ္ဂရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ငလင်းတန်ကြောင့်လူပေါင်း1150သေဆုံးပြီးတော့1600လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လူနေအိမ် 3000 လောက်လုံးဝပျို့ကျပျက်စီးခဲ့ရပြီးအနည်းငယ်ထိခိုက်ပျက်စီးတဲ့အိမ်ခြေကရာနဲ့ချီရှိတယ်လို့တာလီဘန်တို့ကပြောပါတယ်ကုလသမဂ္ဂကလေးများရာမုံငွေအဖွဲ့ UNICEF ရဲ့အဆိုအရတေဆုံးသူတွေထဲမှာကလေးငယ်112ဦးပါဝင်ပြီးတော့တေဆုံးသူတိထက်တိုးလာဖို့ရှိနေပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တို့အာဏာယူအုပ်ချုပ်နေခဲ့တဲ့အချိန်မှာပဲအမေရိကန်မှာရှိတဲ့အာဖဂန်ဗဟိုပိုင်းရဲ့အရန်ငွေဒေါ်လာ9ဘီလီယံထက်ကတစ်ဝက်လောက်ကိုအမေရိကန်မှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုတွေမှာတေဆုံးသံရရသူတွေအတွက်သုံးစွဲခွင့်ပေးဖို့ဖေဗရူလာမှာသမ္မတဂျိုးဘိုင်ရဲ့သမ္မတအမိတ်နဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်
UAE American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းတိုမီတာ24 kHz 1273ညစိုင်းတိုမီတာ40 kHz 0413ညစိုင်းတိုမီတာ57 kHz 5805နဲ့စိုင်းလမ်းမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE မြန်မာဘာသာအစီအစဉ်ရဲ့တင်းင်းကလေးနေ့မနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေရဲ့ရန်လိုတဲ့လုပ်ရက်တွေလို့မြောက်ကိုရီးယားကတုံ့နှုံရှုတ်ချလိုက်ပြီးလက်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေချိန်ကိုရီးယားစစ်ပွဲ82နှစ်မြောက်နှစ်ပတ်လည်နေ့မှာမြောက်ကိုရီးယားဘက်ကအခုလိုပြောတာပါ9နှစ်တာအတွင်းပထမဆုံးနျူကလ িয়ার ဆန်းသတ်မှုအတွေ့မြောက်ကိုရီးယားဘက်ကပြင်းစင်လာနိုင်တယ်ဆိုတဲ့ဆိုရင်ချက်တွေထွက်ပေါ်လာတာနဲ့အတူလိုအပ်ရင်မြောက်ကိုရီးယားကိုတားဆီးဖို့အတွက်အမေရိကန်ရဲ့လက်နက်တွေထပ်တိုးချထားဖို့တောင်ကိုရီးယားသမ္မတယွန်ဆောက်ကျော့နဲ့မြောက်ကိုအမေရိကန်သမ္မတဂျိုးဘိုက်တန်တို့ပြီးခဲ့တဲ့မေလအတွင်းမှာသဘောတူညီခဲ့ကြတာပါ1950-1953ကိုရီးယားစစ်ပွဲကိုအမေရိကန်တို့စတင်တယ်လို့အပြစ်တင်ပြီးအမေရိကန်နေချက်ကိုလက်စားချေဖို့အလုတ္တမအဖွဲ့အစည်းတွေအစည်းအဝေးတွေချင်းပါခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကစနေနေ့မှာပြောပါတယ်ကိုရီးယားစစ်ပွဲကိုစစ်ပြင်းရင်းရေးစာချုပ်နဲ့အဆုံးသတ်ထားတာဖြစ်တာကြောင့်လက်တွေ့မှာအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂတပ်ဖွဲ့တွေအနေနဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်နေတဲ့သဘောဖြစ်ပါတယ်။တောင်ကိုရီးယားဂျပန်တို့နဲ့အတူဆောင်ရွက်နေတဲ့အမေရိကန်ရဲ့ရန်လိုတဲ့လုပ်ရက်တွေလို့မြောက်ကိုရီးယားအစိုးရကရှုတ်ချလိုက်ပြီးအမေရိကန်တို့ကတောင်ကိုရီးယားမှာမဟာဗျူဟာမြောက်တက်ချထားမှုဟာဆိုရင်နောက်ထပ်စစ်ပွဲတစ်ခုအတွက်ရည်ရွယ်တာလို့လည်းပြောဆိုတဲ့အကြောင်း KCNA သတင်းကပြောဆိုသွားပါတယ်ရှင်။
British အောက်ချုပ်မှုအောက်ကဟောင်ကောင်ကျွန်းကိုတရုတ်နိုင်ငံစီပြန်လည်လွှဲပြောင်းပေးခဲ့တဲ့25နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုတရုတ်သမ္မတရှီကျင်းပင်တက်ရောက်မယ်လို့တရုတ်အစိုးရကစနေနေ့မှာကြေညာပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေပေါ်အာဏာပိုင်တွေအကြီးအကျယ်နေနေခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ရောဥရောပတိုင်းပြည်တွေနဲ့ပါဆက်ဆံရေးတွေတင်းမာနေတဲ့အတွက်လာမယ့်သတင်းပတ်မှာကျင်းပမယ့်အထင်ကြီးနှစ်ပတ်လည်အခမ်းအနားကိုသမ္မတရှီတက်ရောက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နှစ်ပတ်လည်အစည်းအဝေးနဲ့အသစ်ခတ်အလိုက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဂျွန်လီရဲ့ကျန်းသစ်စာကျင်းပပွဲကိုသမ္မတရှီတက်ရောက်မယ်လို့တော့တရုတ်အစိုးရပိုင်ဆိုင်မှသတင်းအေဂျင်စီကပြောပါတယ်စင်ကာပူနိုင်ငံမှာကိုရိုနာကပ်ဘေးရောဂါဆန်ရထင်းချုပ်ကန့်သတ်မှုတွေနှစ်နှစ်ကြာချမှတ်ကျဉ်းသုံးလာခဲ့ပြီးနောက်မှာတော့ဇွန်လ24ရက်နေ့တောက်ချာနေ့ကစလို့ရွှေပြောင်းအလုပ်သမားတွေအနေနဲ့အဆောင်ကနေအပြင်ထွက်တဲ့အခါမှာအထူးခွင့်ပြုချက်ရယူဖို့မလိုတော့ပါဘူးဒါပေမဲ့လည်းခွဲခြားဆက်ဆံတဲ့တမ်းမြင့်ကန့်သတ်ချက်တချို့ဆက်ရှိနေတဲ့အပေါ်မှာတော့အစည်းအရုံးလှုပ်ရှားသူတွေကဝေဖန်ကြပါတယ
် For them it was just likeit was going on and on with no end in sight and that was extremely
ရှင်းပြောင်းလုပ်သားတဲ့အတွက်တမ်းမြင်ကန့်သတ်ချက်တွေဘယ်တော့ရုပ်သိမ်းမလဲဆိုတာမသိရတဲ့အတွက်သိပြီးစိတ်အနှောက်အယှက်ဖြစ်ခဲ့ရကနေအခုတော့ရုပ်သိမ်းသွားပြီဖြစ်ကြောင်းအခြေအနေတွေတိုးတက်ကောင်းမွန်လာဖို့မျှော်လင့်ကြောင်းရှင်းပြောင်းလုပ်သားတွေကိုကူညီပေးနေတဲ့စင်ကာပူအခြေစိုက် Home အဖွဲ့က DC ရီလျောင်ကပြောဆိုသွားတာဖြစ်ပါတယ်စင်ကာပူမှာ COVID-19 ကပ်ဘေးရောဂါထင်းချုပ်ကန့်သတ်ရေးအတွက်နေထိုင်သူအများစုအပေါ်ကာလတိုအသွားအလာတမ်းမြင့်ကန့်သတ်မှုချမှတ်ခဲ့တာဖြစ်ပေမဲ့ရွှေပြောင်းလုပ်သားတွေကတော့အလုပ်သွားတာနဲ့သွားလာစရာတွေကလွဲလို့အဆောင်ကနေထွက်ခွာခွင့်ကိုတင်းတင်းကြပ်ကြပ်တမ်းမြင့်ကန့်သတ်ခဲ့တာဖြစ်ပါတယ်ရှင်
တရုတ်နိုင်ငံကိုတင်ပို့ဖို့အစီအစဉ်ထားတဲ့လောင်စာဆီရီအချိန်အကန့်အသတ်မရှိနှောင့်နေနေတာကြောင့်နိုင်ငံတွေမှာဓာတ်ဆီဒီဇယ်ဆီပြတ်တောက်သွားပြီလို့ဒီလင်ကာဆိုင်ဝန်ကြီးကစနေနေ့မှာပြောပါတယ်အခုလိုလောင်စာဆီပြတ်ကုန်တဲ့အတွက်ရှင်မောင်းသမားတွေကိုလည်းဝန်ကြီးကတောင်းပန်စကားပြောကြားသွားပါတယ်ပြီးခဲ့တဲ့တစ်ပတ်ကရောက်ရမယ့်စီတင်တင်မော့တွေလည်းရောက်မလာနိုင်မနဲ့နောက်တစ်ပတ်မှရောက်မယ့်စီတင်တင်မော့တွေလည်းဖန်လုံငန်းနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်ရောက်လာမှာမဟုတ်ဘူးလို့ဝန်ကြီးကချနာစီဝီကာရာကပြောပါတယ်တရုတ်လင်ကာမှာဖန်နာရေးအကြက်ရိုက်ပြီးတော့နိုင်ငံသားအရန်ငွေတွေအကြီးအကျယ်နေသွားတာကြောင့်စာမျက်ရိုက်ခါလောင်စာဆီနဲ့ဆေးဝါးအပါအဝင်ပြည်သူတွေအတွက်မရှိမဖြစ်လိုအပ်တဲ့ပြပကတွင်းကုန်တွေလည်းပြတ်တောက်ကုန်တော့ပါဒါကြောင့်လဲနိုင်ငံတကာကဝိုင်းကူကြဖို့အစိုးရကမြစ်တာရက်ခံဖန်ကြားထားပါတယ်အစိုးရပိုင် CPC ရန်နံချက်ဆက်ယုံကနေရန်နံတွေပြောရမလဲဆိုတာမသိနိုင်ဘူးလို့လဲဖွင့်ကြီးကပြောပါတယ် CPC တခုတည်းတော့ CPC ကတခုတည်းတော့ရန်နံချက်ဆက်ယုံမှာလဲရန်နံစိမ့်တွေမရတော့တဲ့အတွက်ဆက်ယုံကိုပိတ်ထားရတယ်လို့ဖွင့်ကြီးကပြောပါတယ
်
တနင်္ဂနွေနေ့မနက်ဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တွင်ကိုတော့မတင်ငီထိုင်တဲ့အတူတင်ပြခဲ့တာပါရှင်အခုတော့ဆက်သွဲမင်းညာခန်းတွေကိုတင်ဆက်သွားပါမယ်စကိုင်းတိုင်းဆာလင်ကြီးမြို့နယ်မှာစစ်စင်ရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာတရုတ်ဝမ်ပေါင်ကုမ္ပဏီဂျေးနီစီမံကိန်းကိုတွေ့တန်းထားတဲ့အထက်လက်စစ်တပ်အားပေးလိုက်ကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်ဖောက်ခွဲဖျက်ဆီးမှုဖြစ်ခဲ့ပြီးတဲ့နောက်စနေနေ့မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုတချို့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်အဖြစ်အဆုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲတရုတ်ဝမ်ပေါင်ကုမ္ပဏီရဲ့ဂျီနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလျှက်စစ်မီးတိုင်ကိုဖောက်ခွဲဖျက်ဆီးလိုက်တာပါဒီအတွက်ဖောက်ခွဲမှုဖြစ်ခဲ့တဲ့တောက်ကြာနေ냐ကစပြီးစီမံကိန်းလုပ်ငန်းခွင်မှာမီးတွေပြတ်တောက်ကုန်တယ်လို့လည်းဒေသခံတန်ကားတော်တပါးကမိန့်ပါတယ
်ဝမ်ပေါင်ကိုတွေ့တန်းထားတဲ့အဲဂွာကြီးနဲ့မီးတိုင်လေအဲ့ဒါကိုမိုင်းကိုဟာပေါ့မိုင်းခွဲလိုက်တာဟုတ်အဲမိုင်းခွဲလိုက်တဲ့ဒဇိုင်နဲ့တခါတည်းမီးပြတ်သွားတယ်ကိုဝမ်မောင်ကိုတက်တက်ပြီးတဲ့မိတိုင်းပေါ့ဝမ်မောင်မင်းပြတာကျင်းနေရွာရင်းရွာရင်းမပြတ်ဘူးခါတိုင်းဆိုရင်တော့ပေါ့ဟိုရွာရင်းပြတ်ပြီမဲ့သူကမပြတ်ဘူးပေါ့ဗျာအခုကတော့သူ့ကိုတိုင်ရဲ့ဝင်နဲ့အဲ့တိုင်ကိုဖြတ်လိုက်တာဆိုတော့သူ့ပဲပြတ်သွားတယ်ပေါ့စစ်ကောင်စီကတော့သူကဟိုပလင်းသွားရင်လည်းသူကလက်ခံထားတယ်ပေါ့ဗျာနောက်ရင်းမင်းသွားရင်လည်းသူကလက်ခံထားတယ်အခုအဲ့ထင်းဒီထွက်ထွက်ပြီးတော့လည်းဒီဟိုလက်ကောင်တော့ပဝင်းကျင်းမှလည်းပဲစစ်ကြောင်းကြီးတောင်းလျှောက်ထိုးနေတယ်ပေါ့တချို့လည်းဟိုပြန်ဝင်သွားတာတွေအဲ့တဲ့ပြန်ဝင်သွားတာတွေလည်းရှိတယ်ပေါ့ဆိုင်းပတ်တာတွေစီစဉ်ပေးတာလို့ပေါ့နော်အဲ့လိုလုပ်တယ်ပေါ့
ဝမ်ပေါင်ကုမ္ပဏီကိုရောင်မင်းကြီးကြီးရွာလျှက်စစ်ရုံးခွဲကနေတွေ့တန်းထားတဲ့မိတိုင်ကိုဂျွန်လ24ရက်နေ့ညပိုင်းကအမိမြေတော်လန်ရေးတပ်ဖွဲ့နဲ့ YPF တပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကဖျက်ဆီးလိုက်တာဖြစ်ကြောင်းအဲ့ဒီအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်သူတို့ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကနေဒေသခံပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးဂျ ကျေးရွာတွေကိုမီးရှို့ဖျက်ဆီးနေချိန်မှာအာနာသိမ့်စစ်တပ်ကိုဝမ်ပေါင်ကုမ္ပဏီကရိတ်ခါထောက်ပံ့ပေးတာလက်ခံထားရှိပေးတာတွေပူပေါင်းဆောင်ရွက်တာတွေကိုသတိပေးတဲ့အနေနဲ့အခုလိုမျိုးလျှက်စစ်မီးတိုင်ကိုဖောက်ခွဲမှုလုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို
ကျွန်တော်ကတော့ဒီကကြီးတက်ဖွဲ့ကြီးဟာနှစ်ဖက်ပြက်ခတ်မှုတွေရှိခဲ့တယ်လို့လဲလက်ပရောင်းဒေသခံတအူးကလည်းပြောပြပါတယ်။မင်းညာစင်နိုင်ဝင်းချင်းလောက်မှာတော့လက်ရတီနဲ့အချက်30လောက်ဒီကကဖြစ်တာ၄ကြားရဲ့နောက်ပြီးတော့ဘောင်ပေါက်ဆိုင်ထဲမှာဗာတိကြတာတော့မသိဘူး။အဲ့ဒီလက်စစ်မှုတွေနေသွားတယ်။လက်နေနေလည်းဖြစ်တာ၄ကြားရဲ့ဆိုအနည်းကဖြစ်ခတ်မှုတွေရှိတော့တယ်မှာ။ငါကတော့တော့
Yuadari Pansida, Tapetari, Kangaya at the Rini letter Pony Valley.
Hondosanda, Sukana, Ea, or Mawinsu, Makuquido, a Koichu, Sajim, Nai, Misukan, Pongada, Pika, Pankan, and Rio Sidia. Tomaro, Longa Longu, Tongamaga, Intaima Ponais, Ozara, Genovia.
Leveround out Jimmy Simangay Lung and Ego, Piamasabo, Dremacha, the Hingale, Data and Kawaita Poriga, Jinja Topian, the big Bubare, Leveround out Jimmy Simangayha, Jiwa Bong, the Setal Yaga, Data and the Giari, Dangarigo, then you be Los Only Dre, Natong Santa Kunigrega, Data Gandiga, Congress and Abiamuri, Yamechi, Pinirava, Leveround out Jimmy Simangayuro,
စစ်တဲ့ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံအခြေစိုက်မြန်မာဝန်ပေါင်းကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်။မအေးအေးမှာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တင်ဆက်နေကြတဲ့အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြတဲ့အစီအစဉ်မှာကရင်ပြည်နယ်ရင်းပြည်ပခရိကြအတုံးချခံရတဲ့ဒေသခံတွေအကြောင်းတ ဒီနေ့ချီငွေညက်တာတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပါတယ် Frontier Myanmar နဲ့ Foundation Hero တဲတို့က တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင် မြန်မာ နိုင်ငံ တဝန်းမှာရှိရဲ့ လူခွင့်နဲ့ ပတ်သက်တဲ့ အကြောင်းအရာတွေကို တင်ဆက်ပေးနေတဲ့ ဒုတန်ပတ်စဉ် Podcast အစီအစဉ်က နေ ကြိုဆိုပါတယ် ဒီ အစီအစဉ်ကို Frontier Myanmar နဲ့ Foundation Hero တဲတို့က တင်ဆက်ကြဖြစ်ပါတယ် ဒီကြမ်းမှာတော့ပြိပခါရွေအကျင်းမှာနေထိုင်နေရတဲ့ပြည်ရင်ပြည်နယ်ကဒေသခံတွေကိုစစ်တပ်နဲ့ဒီဂျီအက်စ်ဘူပေါင်းအဖွဲ့တွေကဘူသားတိုင်းအဖြစ်အသုံးပြုရတဲ့ပိန်းတဲ့ချီငွေညှစ်တာတွေလုပ်နေတယ်လို့ဆွဆွဲရာရှိနေပါတယ်။ဒီစားမကိုဒုအတန်ရဲ့မိတ်ဆက်မီဒီယာဖြစ်တဲ့ KRC
မနစ်ကစစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကရင်ပြည်နယ်ဟာမတည်ငြိမ်တဲ့နယ်မြေတွေအထက်ကတခုဖြစ်လာခဲ့ပါတယ်။အချိန်တနည်းအတွင်းမှာစစ်တပ်နဲ့တော်လှန်ရေးအဖွဲ့တွေရဲ့တိုက်ပွဲ2014ရာလဟာကရင်ပြည်နယ်မှာဖြစ်ပွားခဲ့တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလစ်လာရေး Institute, ISP မြန်မာရဲ့အချက်လက်တွေရသိရပါတယ်။ပြည်ပခါအတွင်းနေထိုင်ကြတဲ့ပြည်သူတွေဟာလက်နက်ကြီးတန်း နေအိမ်မျိုးခရယမှုတွေဖန်ဆင်းနှိပ်စက်တပ်ဖြတ်မှုတွေကိုကြုံရတယ်လို့ဘဝနဲ့စတီးပြီးလူသားတိုင်းအသုံးပြုခေါ်ဆောင်ခဲ့ရတာတွေလက်ရှိမှုအတွက်ငွေကြေးပေးဆောင်ရတယ်လို့လည်းရှိနေပါတယ်။မေလအတွင်းကကရင်ပြည်နယ်ကြေးရွာတစ်ခုရဲ့ရွာသူကြီးအိမ်မှာတော့ရွာသားတွေစုဝေးခဲ့ကြပါတယ်။ရွာသားတွေရဲ့လုံခြုံရေးအတွက်ဘေးရွာလဲဆိုတာကိုတော့တို့အတန်ကဖော်ပြမထားပါဘူး။အဲ့ဒီရွာသားတွေကမကြခင် သုံးပြုခံရတယ်လို့ပြောပါတယ်တော်လည်းရင်အဖွဲ့ရဲ့ချောင်းမြောင်းပြစ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကြောင်းရဲ့အရှိအလဲအနောက်ဘက်တွေမှာရွာသားတွေကိုအတင်းဖိအားပေးရှောက်ခိုင်းတယ်လို့ဆိုကြပါတယ်လူသားတိုင်းဖြစ်ခေါ်ဆောင်ခဲ့ရသူတွေကတော့လမ်းတစ်လျှောက်စစ်ကြောင်းကပြစ်စည်းတွေကိုလည်းတည်ဆောင်ပေးရပါတယ်ရွေးချယ်ခံရတဲ့ရွာသားတွေမှာညစ်ပင်ခွင့်မရှိပါဘူးတောင်ဝင်ရှိသူတို့ကတော့
ဒီကဆော့ခံတဲ့လူတွေကဝါဝါတွေဟောလာပေါ်နေတဲ့ဝေ
သူတို့ကလည်းကြည့်တယ်အထောက်ပို့တဲ့တယ်ပြီးတော့လေးကီကိုခေါ်သွားတာပဲသူတို့ဂျာမာသွားခိုင်းတယ်ဒါပေမဲ့စစ်ရင်တဖောင်ရုပ်ခိုင်းရတော့မရှိဘူးလူသားတန်းအသုံးပြရကတော့အဲ့လိုပေါ်တာဖန်ကလေးကတော့လူသားတန်း၃ပါသွားပြီနောက်ပြီးတော့ရွာတရာကိုဘလောက်ပေးရဘူးတော့တောင်းတယ်စစ်သားလူသားတယောက်ကိုစံငါသိန်းသိန်း၂၀မရမကဖိအားပေးတောင်းတာမျိုးလည်းရှိတယ်လို့တောင်းရှိသူကထပ်ပြောပါသေးတယ်
ကျွန်တော်ကတော့ခါလေးကနေတော့ပါအကနေစတော့တော့သူတို့ကိုပြစ်ခတ်တာမျိုးတော့မရှိဘူးဘီလင်းမျိုးနဲ့ဘယောင်မှာခိုင်အဲဘက်ကပြစ်တာမျိုးတော့ရှိတယ်ရွာသားတွေပါသွားတော့သူတို့သွားပြီးပြစ်ခတ်ဖို့ကအဆင်မပြေဘူးပေါ့မတည်ငြိမ်တဲ့နိုင်ငံရဲ့အရှိတောင်ဘက်ကတခြားရွာသားတွေကလည်းပြည်ရဲ့ပူမောင်တက်ဖွဲ့တွေကရွာသားတွေကိုဖမ်းပြီးငွေသိမ်းတဲ့ချီညှစ်တယ်လို့ပြောကြပါတယ်
နေဂျာဆော့တဲ့ဘီဂျီဟာဒီမိုကရေစီကြိုးပျိုးကြီးတက်မတော်ဒီခေတ်ပြည်ကနေခွဲထွက်ပြီး2014မှာစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်စစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာဘီဂျီအဲလို့ပြောင်းလဲခေါ်ဆိုပြီးစီးပွားရေးအကျိုးစီးပွားလုပ်ငန်းခွင့်တွေစစ်တပ်ထံကနေရခဲ့ပါတယ်ထင်ရှားတဲ့လုပ်ငန်းခွင့်တစ်ခုကတော့ထိုင်းမြန်မာနယ်စပ်ကအငြင်းပွားဖွယ်ရွှေကုတ်ကိုဖ Mumpune, Bilemune, Yuarigani, Kalili Upawe, Yuada Kuzen and Ugo, Pansi Cabare, Eddie Pansila Lubigo, Turea Sakanchat and Nia Kupite, Liki, Tapongi and Nayati, Kosan Lagebi, Sakanchat at Giuari, Yaudeka, Pansi Dadurigo, which it don't can be, Pianlupi like Delo, Kianu Tongkayai, Kayamu, but also Sumiga, Dibuja Bare.
ปรมาโรอารอปอตาทาไกเนี่ยปอตาทาไกเนาะดูเอดมาจองดอนี่ญูดูอีเฮอล่ะเนี่ยเนี่ยมาปอตาทาไกเนี่ยเอ้อดูเปลี่ยนเสื้อตาจ้ะเนาะเอ้อปอตาทาไกหลูเตี่ยวปรมาโรชอกไซนตองเนี่ยชอกไซนี่ญูโบเป็นเสื้อซงเนี่ยเนาะพี่เนาะมีตองเนาะหลูดูเนี่ยเปลี่ยนโลดได้เนี่ยเปลี่ยนโลดเปลี่ยนโลดปีนละบ่ากูกูทับทันเนี่ยบีจีเอฟปูบองตับพั่วฤกาตะท้องขยายพะอันญุเนี่ยมาชื่อเดจี้หวาอุสุตองสุเทกา ဖန်စီခံရသူတွေစီကနေတောင်းယူခဲ့တဲ့ငွေကြေးပမာဏအားလုံးပေါင်း73,338တင်းရှိတယ်လို့ဆွဆွဲခံထားရပါတယ်ဖန်စီခံရသူအများစုဟာစစ်ရှောင်းရတာတွေဖြစ်တယ်လို့ဘုဒ္ဓဆောဆုမြတ်ကဆိုပါတယ်ဘုံကမှာစားဆောင်နေပြီဘယ်နဲ့ဒီလိုဖမ်းပြီးတော့ခေါ်လာသမီးသမီးအများပါမလို့အဲ့ဒါကဘယ်နဲ့ဘယ်နဲ့ကြည့်လဲမသိဘူးအဲ့ဒါဆွဲတော့ဒီဖမ်းပြေးဖို့တယ်လို့ကျွန်တော်ကြားတယ်
လုံးကတော့လူကိုရေချိုးပါလို့ကျွန်တော်ပြောတာပေါ့ဆွဲအောင်မှာမပြည့်စုံတော့ဘူးကျွန်တော်မှာဆိုကျွန်တော်တိုက်မှာဆိုလို့ရှိရင်ဒီကဝယ်လူနဲ့လေအဲကိုကကိုလာပေါ့ဒီလိုကကွယ်ယူမှာဘလို့လာတဲ့ခါလူကိုရေချိုးပါတာပေါ့လုံခဲ့တဲ့ဆယ်စုနှစ်များစွာကလေးကစစ်တပ်ဟာနိုင်ငံတော်ကပဋိပက္ခဖြစ်ပွားရာနေရာတွေမှာလူမဆန်တဲ့ဖြက်လေးဖြက်ပြူဟာကိုကြစ်တုံးခဲ့ပါတယ်အာဏာမသိခင်ကာလတုန်းကလ
Yalonjo Mishuda, Madenchita, Luda Dine Lota, Pota Swerane, Dida Kanisiga, Winnie Desubi, Suswe Kanayada, Toto Chababi, Bijia Pubonta Per Windy, Luda Dine Tompu Munepatepi, A Shitown Dantana, Bijia Tineto, A Dwayamu, Bumuji Swachitugaro, Ninsubare.
ที่เราว่ามึงยืดตั้งยาดารู้บารู้อาจจะไม่เป็นสิ่งที่เราไม่เคยรู้อ่ะแต่ที่ไปมาจันทร์เราว่าพอรู้ยืดเลยจันทร์เราไม่รับรู้อ่ะแล้วตัวเองเลยขึ้นอะไรจันทร์เราไม่รับมันตัวพวกน้องตัวอันนี้เราถ้าจะเชื่อมันมาตัวยาบุมึงยืดตั้งยาดารู้ที่ลูกคนเราไม่ได้ที่จะวันไปขนาดเราบารู้หรอมันเนี่ยสุดท้ายนี่เนี่ยต้องอยู่ในใจสิ่งเดียวจนในยามที่ว่าบุมันสิบาบุเราว่าจะเปลี่ยนนี่ไปมาหัวเราได้ทั้งเยอะเลย อากูเข้ามาฉันรู้ปีเจียปมาสิตานี่เลือดเข้าใจหรอฉันรู้เลยเบ้ยาอาลูมาว่าบ่หนอนี่นี่จีจีพึ่งนี่รบเจ้าหลานนี่ปากก็ปากเลยแม่ปากที่เลือดร่างกูอ่ะดีดีเลยอาลูโอ้เจ้าเมื่อเช้าเนี่ยเราซาตาตามมาดูมองนี่เลยเช่นจะลำมาฉันรู้ว่าตามมาดูเนี่ยว่าบุโรไม่ใช่เราเด็กอะไรหรอกอะไรจะก้องปุ๋ยจะมีลูกปุ๋ยอะไรจะพอรับปานี่เนี่ยรู้ด้วยฉันรู้เอลูมีรู้ด้วยมีบาร์เอ
เมื่อวันนี้เนี่ยก็อยู่อะไรมาเลยบีจีเอ็กก์งูเจ้าหน้าที่สิเดลุสุสเวคเฮียนันเนี่ยเป็นตัวบิดอเลยปุ่มสูงชิดตัวก็ร้องยินทับบัดเนี่ยอุจจาระเยาว์เดียตลาดหัวหมูผู้เนี่ยดูปั้นทองตัวอะไรหมูผู้ยาเดียปีเดียวอะไรมาเจียวอะไรมาเลยจันทร์นี้ที่กูจะกุยลงมาตลาดวันนี้ดู
ပေါ့ကြီးသုံးပေါင်း၄ပေါင်းကျွန်တော်တို့ပန့်ဖို့တဲ့ပညာရေးတက်ကြတယ်အခုဒီကြောင့်ပွင့်တဲ့ဟိုကလက်မှဆိုကျွန်တော်တို့ပန့်ကိုတိတ်လေးကြတော့ဟိုပေါ့ကျွန်တော်တို့ပန့်ဖို့တဲ့ကိုယ်ကိုရဲ့အီရာယူပေါင်းဟိုစက်ကူရမှာမဟုတ်ပါဘူးအဲ့ဒါတော့မဟုတ်ပါဘူးရဲဘော်တရားကိုကျွန်တော်တို့ဟိုပေါ့နော်လက်ကစနစ်နဲ့ပဲလက်ကစနစ်ကတို့လာတာဟိုပေါ့နော်ကျွန်တော်တို့ဟိုမိဘနဲ့အိ
ူပေးနိုင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အာဏာသိမ်းပြီးကတည်းကသတင်းထောက်တွေကိုဖန်ဆီးနှိပ်စက်သက်ဖြစ်တာတွေလုပ်နေတဲ့စစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိနေတာကြောင့်ဒီကလန့်မှုကိုလက်ခံဖို့သတင်းထောက်တွေတတိထားရမှာပါ။လူသားတိုင်းအသုံးပြုမှုမှာအရက်သားတွေကိုအသက်ဆုံးရှုံးစေနိုင်ပြီးတရားပင်ထင်ရစေနိုင်တာကြောင့်နိုင်ငံကလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာရောက်ပါတယ်။ဒါ့အပြင်နိုင်ငံကရာဇဝမှုခုံရုံးရဲ့1998ရောမဥပဒေအရစစ်ရာဇဝမှုကျူးလွန်ရာရောက်ပါတယ်။လူသားတိုင်းအသုံးပြုတာဟာတရားမဝင်ပေမဲ့စစ်တပ်ကတော့အကျဉ်းပြင်းတဲ့တစ်ခုတည်းမကပဲနိုင်ငံနေရအနှက်ပြားမှာ၃ညတုံးမှာကရင်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့
စစ်တောင်စီနဲ့ BGF တို့ဘက်ကနေပြီးတော့မှကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ့နော်ဒါဒီလူသားတိုင်းအဖြစ်မှမောက်ပါဘူးမြင်ဒီလူ့အခွင့်အရေးချိုးဖောက်မှုမျိုးမဆိုပေါ့လေဒီဟာတွေကိုကျွန်တော်တို့ KHRG အနေနဲ့ကကြတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ပေါ့နော်ဒီလိုရှိရင်လည်းဒီအဖွဲ့အစည်းတွေကတော့လကောက်ဒီနာအစင်းတော်လကားနိုင်ငံကအစင်းတော်လကားတာတကိုဆက်လက်ပြီးတော့မှတင်ပြပေးဖို့ရှိတယ် advocate ဟိုပေါ့လုပ်ဖို့ရှိတယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ဒီဟာတွေကဒါဒီလောက်ဆောင်ချက်တွေကဟို crime against humanity လည်းဖြစ်လို့မြို့တာ war crime လည်းဖြစ်တယ်လေကုလသမဂ္ဂကတက်ဆိုင်ရာအဖွဲ့အစည်းတွေကိုလည်းဒါတွေဒီလိုလောက်ဆောင်ချက်ကဟိုပေါ့နော်ရင်တပ်ပေးဖို့ဒါဆက်လက်ပြီးတော့မှဟို advocate လုပ်သွားရမှာပေါ့
ဒီစက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်လည်းတချို့ကိုအသုံးမပြုချပါဘူး။ဒုတန်ပတ်စင်အတန်းနဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ၊ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်ပါသလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးစံကြည်ရမြန်မာနဲ့ Foundation Hero တို့ကပူးပေါင်းရင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။အခုတော့ပုံပြရုပ်သံတစ်ခုတင်ဆက်ပေးချင်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတရုတ်သုံးဖို့စစ်အခြေစိုက်စခန်းပြုပြင်နေတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်ပို့သတင်းစာကြီးမှာရေးပါတယ်။တရုတ်ကတော့ဒါကိုငြင်းဆိုပြီးအဆောက်အဦပြုပြင်တာကကမ္ဘောဒီးယားကိုသက်သက်ကူညီတာလို့ပြောပါတယ်။အချက်နဲ့အခြေခံပြီးတော့အမှန်မှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံမှာရှုစားနိုင်ပါတယ
်။တရုတ်ဆိုရဟာကမ္ဘောဒီးယားနိုင်ငံမှာရေးတဲ့စခန်းတစ်ခုလှုပ်ဝဲဆောက်လုပ်နေတယ်လို့ Washington Post သတင်းစာမှာဇွန်လ6ရက်နေ့ကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံ RM ရေးတဲ့စခန်းကိုတရုတ်ဆိုရကငွေကြေးအကုန်ကျခံပြီးတော့ပြန်ပြုပြင်နေတယ်လို့သတင်းမှာဖော်ပြထားပါတယ်။တရုတ်ဆိုရဟာဒီရေးတဲ့စခန်းရဲ့တသိတ္တိတောက်ကိုတည်တံ့အသုံးပြုခွင့်ရမယ်လို့အနောက်တိုင်းအရာရှိတွေကကိုးကားပြီးတော့သတင်းမှာရေးထားပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဂျောင်းလီချန်ကတော့ဒီသတင်းကိုပယ်ချပါတယ်။ကမ္ဘောဒီးယားဖွဲ့စည်းပုံအခြေခံဥပဒေအရကမ္ဘောဒီးယားမြေပေါ်မှာနိုင်ငံသားစစ်အခြေစိုက်စခန်းထားခွင့်မပေးပါဘူး။ရေးတဲ့စခန်းပြုပြင်မွမ်းမံတာကပင်လယ်ရေကြောင်းလုပ်ငန်းဆောင်တာတွေထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ပင်လယ်ပြင်ဒူးစရိုက်မှုတွေတားဆီးနိုင်ဖို့ကမ္ဘောဒီးယားရေးတဲ့စွမ်းအင်မြင့်တင်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါရစေ။ဒါအထင်မြင်မှအောင်လုပ်တာပါ။တကယ်တမ်းမှာအဲ့ဒီစကန်တချို့အပိုင်းတွေကတရုတ်အသုံးပြုဖို့ဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကအတည်ပြုခဲ့ကြောင်း Washington Post ကပြောပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့ရဲ့အတင်းကာရောနယ်မြေပိုင်နဲ့စိုးမိုးမှုလုပ်ရက်တွေကြောင်းကမ္ဘောဒီးယားကတရုတ်စစ်စခန်းတွေအမေရိကန်နဲ့အနောက်နိုင်ငံတွေကစိုးရိမ်နေတာနှစ်တော်ကြာပါပြီ။ RM စစ်အခြေစိုက်စခန်းကိုတရုတ်ကိုတည်ထောင်အသုံးပြုခွင့်ပေးတယ်ဆိုတဲ့သဘောတူညီမှုမူကြမ်းတစ်ခုကို2019ခုနှစ်က Wall Street Journal မှာဖော်ပြမှုပါတယ်။ ဒီသဘောတူညီချက်အရဒီကဒီစခန်းကိုနှစ်30အသုံးပြုခွင့်ရမယ်အဲဒါကိုဆယ်နှစ်တိုင်းမှာတက်တန်းတူခွင့်ရမယ်လို့သဘောတူညီချက်မှာပါရှိပါတယ်။အနည်းကတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးချေဗန်ကဒီချေဆိုင်စခန်းကိုပြုရင်နာမှာတရုတ်ကအကူအညီပေးတယ်။နောက်ခွဲမှာတခြားဘာသဘောတူညီချက်မှာတော့မပါဘူးလို့ပြောထားပါတယ်။
ဒီလိုမှမသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတိအပြုချစ်သိရှင်နေဆိုရင်တော့ VOA ရဲ့ Polygraph Web ဆာမျက်နှာ
polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ကလုတ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download
ရယူပါ။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အတန်ကို Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်။ line to meter 2440 နဲ့ line lambda 190 ကနေဆက်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာကမ္ဘာနဲ့မြန်မာတစ်ပတ်အတွင်းသတင်းအနည်းချုပ်တွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။အမေရိကန်မှာလူဖြူကြီးစိုးရေးဝါဒီတွေကအကြမ်းဖက်တိုက်ခိုက်လာနေသလိုကမ္ဘာတစ်လောမှာလက်ရအဆွန်ရောက်လူမျိုးရေးခွဲခြားရေးဝါဒကလည်းထကြွလာနေပါတယ်။ လူဖြူကြီးစိုးရေးဝါဒကျင့်သုံးခဲ့တဲ့တောင်အာဖရိကနိုင်ငံမှာအဲ့ဒီဝါဒရဲ့တည်ရမှုနဲ့မြန်မာနိုင်ငံရဲ့လူမျိုးရေးခွဲခြားရေးဝါဒအကြောင်းတွေကိုတောင်အာဖရိကနိုင်ငံကနေပါရဂူဘွဲ့ရခဲ့တဲ့ဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံဒီတော့ကြည်နယ်မှာဒေမိုကရေစီများရဲ့ပွဲတပွဲကိုဝေရောက်တိုက်ခိုက်ဖို့အဖွဲ့တစ်ဖွဲ့ကစီစဉ်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကလူဖြူကြီးစိုးရေးဝါဒကိုယုံကြည်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ဘက်ကလည်းမျိုးချစ်တအူးလို့အဓိပ္ပာယ်ရတဲ့ Patriotic Front လို့နာမည်ပေးထားပါတယ်။ဒီဘက်ရဲ့ဒီမှတ်ချက်ကတော့အမေရိကန်နိုင်ငံမှာလူဖြူကြီးနယ်တစ်ခုထူထောင်ရေးပဲဖြစ်ပါတယ်။ဘလာဒီဝဲ ပြည်သက်နိုင်ငံရဲ့တပ်ရွေးကောက်ပွဲမှာလည်းလက်အဇွန်ဝါဒီပြည်သက်လူမျိုးကြီးဝါဒမှုကျင့်သုံးတယ်လို့ဆွဆွဲကြတဲ့လက်အဇွန်ဝါဒီတွေရဲ့အရှိန်ခွန်ကလည်းပြန်ပြီးကောင်းလာပါတယ်။အမေရိကန်နိုင်ငံမှာဆိုလို့ရှိရင် Trump ဦးဆောင်တဲ့ Republican Party အစိတ်အပိုင်းကဆိုလို့ရှိရင်လူမျိုးခွဲခြားရေးဝါဒစီကိုတွားနေတယ်လို့ ဝေဘာတုံးသက်တဲ့သူတွေကတုံးသက်ကြတာကိုလည်းကျွန်တော်တို့ကြားနေရပါတယ်။ဆိုတော့ကမ္ဘာတစ်ပေါ်မှာလက်ရအောင်အမျိုးသားရေးလူမျိုးရေးနိုင်ငံရေးကပြန်ပြီးတက်လာခဲ့ပါတယ်။ဒီပတ်
ဆရာမျိုးနိုင်ကတော့ပြည်သက်ကြီးရင်းနှီးပြီးသားပုဂ္ဂိုလ်တယောက်ပါ။တော်အာဖရိကဆိုတာကလည်းလူမျိုးလူမျိုးခွဲခြားမှုဝါဒမှုချက်လုံးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူနောက်ပိုင်းမှာကျင်းပတဲ့အတွေ့အကြုံတွေကိုရှင်းနိုင်မယ်လို့ကျွန်တော်တို့ယူဆတဲ့အတွက်ကြောင့်မို့ဆရာမျိုးနိုင်ကိုဖိတ်ခေါ်ထားတာဖြစ်ပါတယ်။မင်္ဂလာပါကိုမျိုးနိုင်။
ဟုတ်ကဲ့မင်္ဂလာပ
နော်ဒါလူပြူကြီးစိုးတဲ့စနစ်ကတော့ပြည့်ပြည့်သွားတော့ပြီလို့ထင်ပါတယ်နော်ဆိုတော့တို့တော့လေအဲ့ဒီရဲ့အချိန်ကြီးလက်ခတ်မှုတွေထင်မြင်ချက်တွေတော့ရှားမှာအဲ့တော့လူပြူကြီးစိုးရေးဝါဒရဲ့လက်တွေ့အတိတ်ပဲဆရာဘလို့ကြုံခဲ့ရဘလို့တွေ့ခဲ့ရဘလို့ကြားခဲ့ရ
လူပြူတွေကတောင်းတယ်လူပြူတဲ့ပတ်သက်တာတွေအားလုံးကဒီစံတွေပေါ့ ID တွေဖြစ်တယ်လူဖြူတွေရဲ့ယဉ်ကျေးမှုကကောင်းတယ်။ကျန်တဲ့ဟာတွေကြတော့လူဖြူတွေလိုဒီမကောင်းဘူး။ဒါကြောင့်လူဖြူတွေစိတ်တုံးသလိုကျန်တဲ့လူတွေလိုက်ပြီးတော့လိုက်နာတင်းတယ်။သူကအဲ့လိုပြောတာဆို။ဘလို့မြင်လဲဆိုတော့လူကိုလူလို့မမြင်နဲ့လေ။လူကိုကျန်တဲ့ဒီ identity နဲ့တွဲပြီးတော့ကောင်းခြင်းဆိုးခြင်းကိုသူကတတ်မှတ်လိုက်တာပါဆို
။ဟုတ်ကဲ့။ဟုတ်ကဲ့။လူဖြူကြီးစိုးရေးဝါဒလို့ကျွန်တော်ပြောကြတဲ့အခါမှာ
ยิ่งมีเด็กว่าเที่ยวไหนมึงเนี่ยไปปัตตานีเป็นลูกเชฟบาร์เออตอนฟิกาเนี่ยลูกยูจีซีว่าเราเจ้าหน้าเนี่ยแต่งงานมาว่าบริโภคด้วยอ่ะนั่นสิแม่เนี่ยนะพี่เอามีเดียเสียสุดตอนไหนลูกดอลลี่กระเป๋าเล็กตัวพี่เอาเลยมารู้เรื่องนี้ละลูกชิวเอวตอนไหนเราไม่รู้ที่ลูกชิวจีซีว่าเราลูกชิวที่เที่ยวไหนว่าเราที่ว่าสุพรีมีสิวไปตอนไหนนะลูกอะไรวะสนิทกันหรือเปล่าไปดูดีว่าเราเล่าได้สุดตัวอ่ะที่เงี้ยพี่เอามีเดียเสีย ยังดูต้องพิจารณาเพื่อเปลี่ยนกระบวนการตัวมันสิมาดูว่าลูกชิวเด็กเจ๊มาดูว่าจีนเนี่ยเราเจ้าหน้าที่เราดูว่าจีโซ่บางเรื่องสิเลยตัวมาไอ้ลูกเทียบปีธาตุตัวบาดาเทียบสิตัวเทียบปีธาตุเนี่ยคุณยิ่งสิเลยที่ manifested destinyก็เสียตัวไอ้เราต้องมีเจ้าหน้าที่แต่เจ้ามือต้องเนี่ยยาดิสิตัวเราเวียนจิ้วตัวเราต้องมีว่าเลยแต่เจ้ามือที่เมียมาแข่งในลูกต้องเล่นลูกเดียวสิ่งต้องเนี่ยมาไหนเงี้ยมาต้องเนี่ยมีอะไรต้องเล่นเนี่ยนี่ลูกแข่งลูกต้องเล่นเนี่ยตัวดูอยู่เว้ย มันก็เนี่ยนี่อะไรมาเว้ยเมลี่อย่างนี้อ่ะไอ้ลูกพี่ดอตอนนี้อยู่สูงแก่เราเสียเลยไอ้โคโรนาที่ยิ่งนี่ดิเสียเปล่าตัวพิซซ์ที่ประตูตรงเลยประตูนี้อันเสียชีเลยประตูนี้กลายเป็นต้องสวยลุยามเลยสุดแล้วสุดว่าน่ะลูกชิวจีสวยว่าละบอดี้อ่ะทำอยู่ตัวอ่ะเราอันใจเด็ดพี่เด็ดตัวเราต้องสวยเป็นชีเลยสุดว่าไอ้ลูกเขยละเดี๋ยวบ้องจามีบ่เสียไอ้แม่สุดแล้วแต่ยังไม่พี่ดอตอีท้องกว่างาเดี๋ยวเรามาพี่ดอตอ่ะทำไมไม่ไอ ဆိုတော့စနစ်ကတော့ပြတ်သွားပြီဒါပေမဲ့တတိယအမြင့်ကဆွဲတာဆွဲနေလူဖြစ်တဲ့လူမျိုးအဲ့တော့ပြဿနာတော့လည်းရှိသေးတယ်ဒါပေမဲ့စနစ်အရတော့ဟုတ်တော့လူတွေကဒီစိတ်ပဲမသိစိတ်မှဆွဲနေတာ
ဟုတ်ကဲ့အကျိုးဆက်အားဖြင့်ဘလို့ရှိတယ်လူတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်ပြီးဖြစ်နိုင်မှုတွေဘယ်လောက်ထိပြင်ထန်ခဲ့လဲလူမျိုးသမီးကအခြားသောလူမျိုးတို့ပေါ်မှာသူကလူမျိုးကြီးစနစ်လူမျိုးကြီးဝါဒကျင့်သုံးလာပြီဆိုရင်တွေ့ကြုံရတဲ့အတွေ့အကြုံဘာတွေကြားခဲ့
လူအဲ့လိုခွဲခြားပြီဆိုတဲ့ဆရာရဲ့စိုးကျွားတော့ကောင်းဖို့ကမရှိတော့ဘာဖြစ်လို့လဲဆိုတော့လူလူချင်းတို့မမြင်တော့ဘူးလေသူတို့ကလူတဲ့တစ်စိမ့်နေတဲ့လူမြင်တော့သူတို့ရဲ့ဒီမတရားမှုတွေကိုဘယ်လိုချက်စပိုင်းလိုက်ကြတော့ငါတို့လုံပိုင်ခြင်းရှိတယ်မှာကျေးကျွန်စနစ်နဲ့ပါဆက်ဆက်လာကျေးကျွန်နေရသူတို့တိုင်းနဲ့သူတို့တည်းဒါဖြစ်တာပေါ့။ဘုရားပြောတဲ့ nature ဝါဒကလည်းအဲ့ဒီလိုပဲလူရှူတွေမှာသူတို့မှာလုတ်ပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီလို justification လုတ်လာတော့အကျိုးဆက်ကတော့သူတို့ကတော့ချမ်းသာသွားမယ်။သူတို့ကအဆင်ပြေသွားမယ်။အရင်မြေတွေကိုသူတို့ကလော်ကြီးအုပ်ပြီးတော့သူတို့အတွက်သုံးတယ်။အခုဆိုရင်ကြည့်ရင်ဒီအလောက်တိုင်းမှာအရက်ချမ်းသာတယ်ဆရာတိုင်းကြီးကကျွန်တော်ဒီသူတို့ခေါ်တာတော့မြောက်နဲ့တောင်ပေါ့။ဒီမြောက်နဲ့တောင်မှာဆိုရင်ကျွန်တော်တောင်ဘက်ပိုင်းရနိုင်ငံတွေဆိုရင်ဆင်းရဲရဘူးမရှိစူးစမ်းနေရတော့အများစုကဘာဖြစ်လို့ဆိုတော့သူတို့ကဟိုးတို့လေးကအစင်ဆက်လဝကြီးအုပ်ပြီးသူတို့ကတိဆောက်တာလို့သူတို့အဲ့လိုဖြစ်တယ်ဆိုတော့ချီးပြောရင်လူရှင်ကြီးဆိုရင်ဝါတာပဲဖြစ်ဖြစ်ဒီလူမျိုးကြီးဝါတာပဲဖြစ်ဖြစ်အခုအမျိုးသားကြီးဝါတာပဲဖြစ်ဖြစ်အဲ့ဒီကတော့စူးကျိုးတော့စူးကျိုးပဲပေးမှာပဲကောင်းကျိုးတော့မပေးဘူးလူလူမြင်မှလူချင်းချင်းကိုလူတယောက်ချင်းနေနဲ့ကောင်းချင်းစူးချင်းမြင်နိုင်လောက်တဲ့သဘောရှိမှပါစေအဒီအထင်ကြီးချက်ရှိမှတာသိမြင်ကြမှာပဲဘာဖြစ်လို့လူတွေကစုပေါင်းပြီးနေနေကြတာဆိုတော့တောင်အာဖရိကမှာလည်းအဲ့လိုပဲတော်တော်ကြီးကိုစူးခဲ့တယ်ဆရာကိုကျင်းကြီးတို့ဒီစီဝါရေးနိုင်ငံရေးစနစ်ကစီဝါရေးကြီးဆုံးမှုကလူဖြူတွေလက်ထက်မှာပဲရှိတယ်။ကုမ္ပဏီတွေအကုမ္ပဏီမှာရှိတဲ့ယာဉ်တွေအလုပ်ကံတွေကလူဖြူတွေပဲအမှတရားသူကြီးဆိုတဲ့သူတို့တွေပဲအဲ့လိုဖြစ်နေတော့တော်တော်တော့ဖြည့်ရှင်းမှုကထက်တာပေါ့ဆရာရဲ့ဒါပေမဲ့အစိုးရကတမာတမတ်ရှိမယ်အမြော်မြင်ကြီးမယ်ပညာရှိမယ်ဆိုရင်တော့ပြည်လေတော့မှာပေါ့ဖြစ်ဖြစ်တိတ်မဆိုးရဲနဲ့ဟိုကောင်းတဲ့ဘက်ကြောက်သွားမလို့ကျွန်တော်တို့တုံ့တက်ပါ။ဟုတ်ကဲ့
မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဟိုလူမျိုးကြီးဝါဒကိုကျွန်တော်တို့ကြည့်လို့ရမလားမှာဖြစ်တော့တိုင်းသားတွေစီကကျွန်တော်တို့အတားကြရတယ်ဗမာဟာလူမျိုးကြီးဝါဒရှင်သုံးတယ်ဆိုပြီးတော့အတားကြရတယ်ဒိုးကြရရလဲသူတို့အပေါ်မှာလူမျိုးခွဲခြားမှုရှင်သုံးနေတယ်အထူးသဖြင့်လူမျိုးရှင်းနေမှုတုတ်တယ်မှုနဲ့တကွာเนาะလူမျိုးတို့တပ်ဖြတ်မှုထိတော့ကျွလွန်ပါတယ်ဆိုပြီးစစ်တပ်ကိုဆွဆွဲခဲ့တာတွေလည်းကျွန်တော်တို့ရှိနေခဲ့တယ်နောက်တိုင်းသားတွေထဲမှာလည်းအဲ့ဒီလိုလူမျိုးကြီးဝါဒအတန်တွေကိုရောကျွန်တော်တို့ကြားတာရှိတယ်အဲ့တော့ပတ်သက်နေတယ်လို့ဟိုညွှန်နိုင်ချက်လား
ဖြစ်နေစရာကျွန်တော်မြင်တော့ဒါတွေကတခုနဲ့တခုဆက်ဆက်နေတယ်သဘောတရားအရာဒီမှာပြည်တယ်မဟုတ်ဘူးကျွန်တော်မြင်တော့လူရှင်ကြီးမှုတွေမှာဒီ YouTube ကြီးဆိုရွာတာတလိမ့်မဟုတ်တလိတော့မသိတာစိတ်ဝင်နေတယ်ဆရာအမအသားဖြူတာကိုကြိုက်တယ်ဒါကြောင့်အသားဖြူတဲ့ဟာတွေကိုလူတွေကရောင်းနေဝယ်တဲ့တုံးနေချို့စရင်ကိုအသားမဲတာလည်းမကြိုက်ဘူးပစက်ကတာမပြောတာလူစုကြီးဆိုရွာတော့သူစိတ်ထဲမှာအဖြူကိုကြိုက်နေဘူးအဖြူဖြစ်မှုပေါ့ whiteness ကိုသူတို့ကြိုက်နေတာတော်တော့ခုနကပြောတဲ့တိုင်းရင်းသားတွေမှာကြတော့လေကျွန်တော်ဗမာလူမျိုးကြီးဝါဒတွေရှိတယ်ဆိုတာဒါလည်းဖြစ်နိုင်ပါလေဆရာဖြစ်နိုင်တယ်ဆိုတာဟိုတိုးချင်မှမရှိပြင်မဲ့လေအဖွဲ့စည်းအနေနဲ့လည်းဒါရှိနိုင်တယ်ပေါ့ကျွန်တော်လည်းတွေ့ပါတယ်ဗမာကိုဦးစားပေးတဲ့အရာတွေအကြောင်းတွေမှာပဲဖြစ်ဖြစ် လုတ်တိုင်းတွေမှာပဲဖြစ်ဖြစ်နော်အဒီအဖွဲ့အစည်းတွေမှာဖြစ်ဖြစ်ဒါပေမဲ့ကျွန်တော်တို့ကုသနာလုပ်တဲ့ကဗမာပြည်ရဲ့ဒီပြဿနာတွေကိုသူတင်လာလုပ်တော့ဗမာလူမျိုးကြီးဝါဒတစ်ခုတည်းတွေမကဘူးဆရာကျွန်တော်တို့တွေ့တာဗမာပြည်မှာရှိတဲ့ဒီတိုင်းလားလူမျိုးစုကြီးတွေရှိတယ်တင်းလူမျိုးစုအသေးလေးတွေလည်းရှိတယ်မရှမ်းလို့အချင်းဆိုတော့အကြီးကြီးပေါ့သူတို့ကမှနေတဲ့အတူနေတဲ့ဒီမျိုးစုအသေးလေးကြတော့လေသူတို့ကအဲ့လိုပဲခံစားရတယ်ပြောတယ်ကျွန်တော်တို့သူတင်လာရတွေ့တာကျွန်တော်တွေ့ပြီးနေတော့မလီဆူးလို့ဒီဆူးလို့လူမျိုးတွေရဝံလို့လူမျိုးတွေတော့လာဟုတ်လို့လူမျိုးတွေမှာနောက်ရှမ်းညီလို့ပါလို့ဆိုရင်သူတို့ကအဲ့လိုပြဿနာတွေကြုံတယ်ဗမာလူမျိုးကြီးဝါဒတွေမဟုတ်ဘူးသူတို့ကဟိုမှာလဲဒီဂျင်းဖော့လူမျိုးကြီးဝါဒစားအရင်ဆိုရင်သူတို့ဖိနေကြပါဆရာဒီရှမ်းဆိုရှမ်းနေရှင်းနယ်တန်ဇန်ကတရားမို့သူကဒီတုံးတင်လာတော့အခြားလူမျိုးတွေနဲ့ပြိပခါတွေဖြစ်လာပြီးတအန်းလို့ပါလို့ဆိုအဲ့လိုဒီပလောင်လူမျိုးတွေနဲ့ဆိုရင်အဲ့တော့ကျွန်တော်မြင်လာတော့နေရာတိုင်းမှာရှိရစရာအဓိကဘယ်လိုကင်ပယ်မလဲဘယ်လိုပညာပေးမလဲပြည်သူတွေကိုဘာလို့အတူတူပဲဘာလို့ကတရားတော်ဒီလိုခွဲခြားလို့မရဘူးလူတွေပဲခွဲခြားမှာဒီတရားရဲ့ကောင်းခြင်းဆိုခြင်းကြီးမြတ်ခြင်းဟာအချင်းသီလတမာတိနဲ့ပဲဆိုင်တယ်ပေါ့ဆရာဒ
ီဘုရားဟိုးညောင်းနိုင်တာဖိကကိုသွားတဲ့ခါကျတော့တာဖိကဆိုတာအင်မတန်လူမျိုးကြီးခွဲခြားခဲ့တာ
ဟုတ်ပါဆရာ
ဆိုတော့ဘလို့ပြောင်းလိုက်ခဲ့တယ်သူတို့မှဘလောက်ထိစိုးခဲ
့သူမှအရင်စိုးခဲ့နေစရာသူတို့ကပထမဦးဆုံးစနစ်နေနဲ့ကိုသူတို့ကကျင့်သုံးခဲ့တာလူဖြူလူမဲကမတူဘူးအဲ့ဒီတော့ကျောင်းလေဆိုရင်လူမဲမှာတည်းမရှိဘူးမရှိမရှိဘူးဆိုတော့ဒီကျောင်းလေလူမဲတွေတဲ့ကျောင်းလေဘယ်သူကပေးလဲဆိုတော့ဘာလာရေးသမားတွေကလာပေးတယ်ချာ့ချ်တွေကဒီဖျားကျောင်းတွေကနက်ဆမန်လဲလာတို့ပညာကောင်းကောင်းသင်ခဲ့တယ်ဆိုတာအဲ့ဒီကျောင်းတွေကသူတို့တက်ခဲ့တာလူမဲတွေကဒီဘာလာရေးကျောင်းတွေကနော်မြေသားဆိုတာကပြောသူမြို့ကြီးကသူ့ရဲ့လူဖြူတွေအတွက်ဒီမြို့အစုံဖျားတွေသူတို့တဲ့ဝင်တန်းတွေပေါ့မအိမ်ကူတွေဒီပန်းမြန်မာလောက်တဲ့လူတွေအလုပ်သမားတွေအတွက်နေဖို့ဆိုပြီးတော့ဘေးမှာထားတယ်ဟာသတိလေးအဲ့တော့အရင်ကဆိုးတယ်ဆရာအမကားဖိလာဆာကားလာပြီမယ်လေကိုကစီးလို့မရဘူးဒါလူဖြူကားဖြစ်နေလို့အမကားမှတ်တိုင်မှာထိုင်နေတာဆာထိုင်ကုန်ရှိတယ်ကိုထိုင်လို့မရဘူးဒါလူဖြူအတွက်အမရေးကိုရေးထားပြီလားဒါဥယူပီယန်တွေအတွက်ပဲအဲ့တော့အရင်ဆိုးခဲ့တာကိုဘယ်လိုဖြေရှင်းသွားလဲဆိုတော့ဒီကိုယ်တည်းမှာစနစ်ကြောင်းတော့ဒီစနစ်ကတော့ဖြတ်တင်လိုက်တယ်သူကမရတော့ဘူးအဲ့တော့ဘာတုံးလဲဆိုတော့သူကလူမဲတွေကိုပြန်ပြီးဦးစားပေးတယ်ဒီ affirmative action တော့ဆရာပြန်လဲပြုတင်တဲ့ဒီလုပ်ငန်းတွေသူပြန်လုပ်တာ affirmative action အမဲတွေကိုပို့ပြီးဦးစားပေးတယ်ကျောင်းတွေမှာပုံဝင်ဝင်ပေးတယ်နည်းနည်း short ပေးတယ်ဝင်ဝင်ဒီ standard တွေလုပ်ဒီမှာခန့်လဲအဲ့လိုဟာတွေလုပ်လာတော့အခုတော့ပြန်ပြန်ပြီးညီလာပြီဆရာနိုင်ငံကြီးကတော့ကောင်းလာပြီဒါပေမဲ့သူကပြောလို့စိတ်ထဲမှာရယ်ဒီစီးပွားရေးရိုက်မှာတော့မလွယ်သေးဘူးသူကဒီပိုင်ဆိုင်မှုတွေရှိနေတာရှိတော့လူမဲတွေမှာလည်းခံစားချက်ရှိတယ်လူဖြူတွေမှာလည်းအခုချိန်မှာခံစားချက်ရှိတယ်သူရာပြီးသားခွင့်ရေးတွေဆိုရှယ်သွားတယ်လို့မြင်တော့သူတို့မှာလည်းအဲ့ဒီ extremist ဟိုတွေရှိနေတယ်ဆရာအဖွဲ့လေးတွေရှိနေ
တကယ်လို့မြန်မာနိုင်ငံအနေနဲ့နော်နိုင်ငံရေးအရွေးတစ်ခုကိုတွားမယ်ဆိုရင်ဘယ်လိုနိုင်ငံရေးမျိုးလိုအပ်မယ်လို့
ကျွန်တော်မြင်လာတော့မြန်မာပြည်ကိုနမက်ပြန်ပြီးတော့ပြန်လဲထူထောင်မယ်ဆိုရင်လူကိုလူလိုမြင်တဲ့စနစ်ပေါ်ပဲအခြေခံတော့မယ်လူတယောက်ကိုဟုတ်လူတယောက်ရဲ့ကောင်းခြင်းဆိုခြင်းချင်းရဲ့ချင်းစိုးနေခြင်းဟာလူမျိုးနဲ့မဆိုင်ဘူးတကားရောင်နဲ့မဆိုင်ဘူးဘာသာယူဆနဲ့မဆိုင်ဘူးသူ individual နဲ့ပဲဆိုင်တယ်ဆိုတဲ့အမြင်ကိုလူတယောက်ချင်းရောခေါင်းဆောင်တွေရောအဖွဲ့အစည်းတွေရောသူတို့ပုံတင်ပြီးတော့ဒီတိုင်ဆဲပြီးတော့လုံးမလာပြည်တယ်မှာဆရာမြန်မာပြည်အနေနဲ့ကဘာဘလို့ဖြစ်လဲဆိုတော့ဂျပန်လိုလည်းမဟုတ်ဘူးဂျပန်မှာဂျပန်ကြီးပဲနေကြတယ်ကိုရီးယားဆိုတော့ကိုရီးယားပဲနေတော့သူတို့မှသိပ်ပြတနာမရှိနေတဲ့ဗမာမှာအများကြီးလူနေကြတယ်မတူတဲ့လူတွေဒီ identity ကွဲနေတယ်ဆိုတော့အကောင်းဆုံးကတော့ဒါတွေကိုဖယ်ထုတ်ပြီးတော့လူကလူပဲဆိုတဲ့အယူဝါဒကြီးဒီ feminism ခေါ်မှာပေါ့ဆရာလူကအဓိကပဲအဲ့လိုပဲကျင့်သုံးနိုင်မှကကျွန်တော်ကတော့ပြည်တယ်သွားမယ်ထင်ပါတယ်ဆရာမဖြစ်နိုင်ကြရတော့မရှိပါဘူ
းကျေးဇူးပဲကိုမြို့နိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့
အခုလူမျိုးကြီးစိုးရေးဝါဒတဲ့ဆက်နွယ်ပြီးတော့လူမျိုးခွဲခြားမှုဝါဒအကြောင်းရှင်လေးပြပြသွားခဲ့ဒီတော့ဂျော်ဖိကတဲ့ကောင်ကနေပါဝင်ပွဲကြောက်ခဲ့တဲ့ဒေါက်တာမြို့နိုင်ဖြစ်ပါတယ်ကျွန်တော်တော့ပေါင်းပါမယ
democracy လူခွင့်ရင်းနဲ့ခေပြန်ကဏ္ဍအပြင်မှာတော့ဒီတပတ်အတွင်းမြန်မာသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ပို့ပြီးတော့နိုင်ငံတော်လူဝဲအမှုစတင်ဆစ်ဆေးပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီဖိတ်ကြားမှုအာဆီယံဝေဖန်ခံရပါတယ်။ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုတော့ကိုဝင်းခမောင်းနဲ့အတူတင်ပြထားပါတယ်ရှင်။စစ်တပ်ကအာဏာသိမ်းပြီးတော့တာဝန်ကဖယ်ရှားခံခဲ့ရတဲ့လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနေပြီးတော့အကျဉ်းထောင်ကိုဂျွန်လ22ရက်ပုတ်ထူးနေ့ကပြောင်းရွှေ့လိုက်တဲ့အကြောင်းစစ်ကောင်စီတည်တင်ထုတ်ပြန်ရေးအဖွဲ့ကအတည်ပြုပါတယ်ဂျွန်လ23ရက်နေ့ကစတင်ကြားနာဆစ်ဆီတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးပေါက်တယ်ဆိုတဲ့အမှုအပအဝင်ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုထောင်တွင်းအထူးတရားရုံးမှာပြောင်းရွှေ့ဆစ်ဆေးဖို့ဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလကတည်းကဒေါ်အောင်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံထားရဖြစ်ပြီး Tugo, a move on Yaswane, sit on cigar, they are Sweso Taraba. Nangano Liwa Che Ubre Chopamu, Tabawa B. Anesaya, Ubre Chopamu, Shikaway Ubre Chopamu, Akati Laisamu, Sare Muri, Bawin, a move on Sashikune, they are Swet Hara Pipare, the Murina Patalo, they are young Jana Murigo, the Dent Houdi Layakwe Mishidalo, Ta on San Suji, Shinni Regule, a Mudwa, a Mulana Patabiro, the Demi Diarigum of Yopo, sit on cigar, Bapin Tara at the Jow. Amu Sisi Jana Murina Patabi, a daisy a chinny, the Quimiavau. A dead connoisseur connoisseur, she be pitted to Ansan Sujigo, Sitaka, Anna, they meet an albine swesso tarret, a muritega, a mu chamu adre, Tauna, Saturday, Bitten, Chama, Canabi Pipare.
Kabaye Kisarija, Himanango, Mediari, Ayo Sai Mujo, Babi May, Piremaro, Nathan Suzu, Taiwari, Shinny B, Yuan Bishurarine, you some to get poesy with Chama, a piano tapianiariga, near Nama Shinny, Nanga Indo Shadu to choke up your worry. Sikansi Tapwari ne Didagan Kagway Querija, Taiwari Mjakna Pibwali Shide, Sakai Dai, Kalimu Dongmai, Nam Yaune, Nachang Jiwa Badima, Sikansi Sejane, Bidu Kagway Query, Taiwai Pintanswa Pibwani Rajao, Nefatika Disonari Shide, Lupirin Kagway Puega, Piovare. Natang Nasep Takune, Sitaga Anna Dimbi and Out, Tapia Kayana Echeta, Natang Shidwa Vido Shango Merigan Tayunga, Sola Nasani Anima, Topia Gavare. Diamond led to him, Manage, Tison Duga, Dida Po, Miana, and Nelu don't do the choka, so worry. Regan Dayon and Topia Gemma, Sitan and he said that Lena Mesha Dart Shoot, Tapia Kayara, Babu, Mia Bulo, MIPS, Nina in Elojo Isaya, Yama Instituga, Pio Bari.
The Anna Tainzani, Birobono, Yata, Tide, Kinganana, Natal Macau, Alumbao, Oh, General D, Sana Pia, Werima, the Pika, the Nene, Tida. Kuya Laushima Bono. Navido, goody, oh, Utaka the killing of Biore Bono, the Kimata Tapate, Twechamulu, the Yapari Tiraga, Tonga Lau, Yubuyalu Piolu Yarabo, Rimare, Lau, Natalia Shinibili. Navido, goodima, the Sissin Yirima, Yapari Tireki Sarishide, Yuarima, Tireki Sarishide, Dari Paulin Resolution, or
တော့ထင်တယ်ဒီ2009ရာနဲ့3000ကြာမှာတော့သွားလိမ့်မယ်ပေါ့နော်အခုအမေရိကန်တိုင်းရင်း2000ဒေါ်လာတော့သူတို့ဘယ်ကိန်းကနဲ့ကိုယူရတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်ညီမသိတာတော့အနည်းဆုံးတော့2000လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းတော့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောUNACIA ရဲ့အဆိုအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသတော်တော်များများမှာစီးရင်မတည်မြဲမှုတ ကိုနိုင်ငံတကာဖွဲ့စည်းတွေကလူမှုရေးကူညီတွေပေးနိုင်ရေးမှာလဲသွားလာရေးနဲ့လုံခြုံရေးဆိုင်ရာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာပါဒုက္ခတွေတွေလဲစစ်ဆောင်စခန်းတွေတောတောင်တွေလီးဆက်ရဆွေမျိုးသားချင်းတွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရဆဲဖြစ်တယ်လို့စားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြပါတယ်စစ်ဆောင်ဒုက္ခတွေတွေကိုဒေသခံတွေကကူညီပေးတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာတဲ့အတွက်အလူရှင်တွေရှားပါးလာပြီလို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်
ဒီကောင်စီတက်တာဒီစီတောင်းသူနေတော့လည်းနေတော့ကြောက်ဒီနေတော့ရှင်းနေနေတာဒီနမ်ပလုံဖဲစဉ်းကြီးလောင်သွားတယ်အဲ့မှာဒီနမ်ပလုံလည်းပေါ်မှာဒီစီကောင်စီဆိုရင်တက်ဆွဲထားနေလို့လည်းအဲ့မှာကလေးလည်းမပြောင်းရေးကြောက်ပြီးတော့တလည်းမပြောင်းရေးကြောက်နော်အဲ့မှာတက်ဘွဲအချင်းကြီးဖြစ်နိုင်ပါလေနော်အဲ့ဒါကိုဒီတက်ဆောင်လည်းမပြောင်းလာချက်သေးဘူးသွားလိုက်တာပြက်လာနေတဲ့အချင်းတွေကချုပ်ဆင်းတော့ဒီကျလမှုတော့တရားများရတယ်မဲ့ရှိတဲ့လူလည်းဝင်ရစားတော့ကြတယ်ပေါ့နော်အဲဒီပုံစံလည်းဝင်ရပြီးတော့ဒီလိုဝင်နေရတာပေါ့နော်ဒီဟင်းကတော့ဘာဖြစ်လဲအင်ဒီယန်ရဲ့ဒီစားလို့ရတဲ့ပင်တွေလက်ခူးတွေဆိုစားတော့ကြတယ်ပေါ့နော်
အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖြစ်အားတွေတိုးမပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေအဆုံးရှုံးရပြီးတော့အတိဒုက္ခတွေပိုးပြီးတော့ကြုံတွေ့ကြလိမ့်မယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဇွန်လ23ရက်နေ့မှာသတိပေးသွားပါတယ
် The longer we wait, the more inaction that there is. The more people are going to die, the more people are going to suffer.And the people of Myanmar just can't take another year.
အချိန်တွေပိုယူပြီးတော့ထိရောက်တဲ့ဆောင်းဝါချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုးပြီးတော့တေချေကြရပါလိမ့်မယ်။လူတွေပိုးပြီးတော့ဒုက္ခရောက်ကြပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုသွားတာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအပြူသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရပ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားချမှတ်ထားပေမလို့ဒါကိုလက်တွေ့အကောင့်ထဲမှာဖော်နိုင်ရင်အလကားပဲလို့လည်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်မြန်မ မြန်မာအရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကြကြအခေါင်ထည်ဖို့ဆန္ဒရှိနေတာကိုသိရပြီးသူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာနိုင်တယ်လို့လည်းမစ္စတာအန်ဒရူးစ်ကပြောပါတယ်။လက်ရှိမှာတော့မြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ဂျပန်အားထုတ်မှုတွေရှေ့မတိုးနိုင်ဖြစ်နေတာကြောင့်ကုလသမဂ္ဂအထူးကိ င်းချထားပြီးတော့ကျင်းပတော့မယ့်ဒီရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့အထူးကိုယ်စားလှယ် Tom Andrews ကဝေဖန်သွားခဲ့ပါတယ
်ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနှစ်ရက်တာကျင်းပတဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများစီဝေးမှာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့ပေါ်အင်ရှင်ကမ္ဘောဒီးယားကခုခံပြောဆိုပါတယ်ဒေတာရဲမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လူကြော်ရေးစင်ကုန်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းမှာပူပြီးစည်းရုံးဖို့လိုတယ်လို့ကမ္ဘောဒီးယားကပြောတာပါကမ္ဘောဒီးယားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများရဲ့စီဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးတက်ရောက်ခဲ့ပြီးကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗိုလ်တော်ဦးနေကတီးတန့်တွေ့ဆုံခဲ့တာပါစစ်ကောင်စီကိုမဖိတ်ဖို့လူခွင့်ရင်းတဲ့အရက်ဖက်အဖွဲ့တွေကတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခဲ့တာဖြစ်ပါတယ်။မြန်မာအရက်ဖက်အဖွဲ့စည်းတွေကတော့ဒေတာရင်းတည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီပေါ်ထားတဲ့သဘောထားကိုမေးခွန်းထုတ်နေကြပါတယ်။ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကိုဖိတ်ခေါ်ဖို့တခြားအာဆီယံဖွဲ့ဝင်၈နိုင်ငံကလည်းသဘောတူခဲ့ကြတယ်လို့ကမ္ဘောဒီးယားအစိုးရရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းသတင်းမှာဖော်ပြထားတာပါမြန်မာအရက်ဖက်ဖွဲ့စည်း600ကျော်ကတော့ဒီစီဝေးမတိုင်ခင်ရပ်ပိုင်းလိုကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာဖြစ်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဒီတစ်ပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုတင်ပြပေးပါမယ်ယူကရိန်းကိုဥရောပသမ္မဂ EU အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်လိုက်ပါတယ်ရင်းနှီးနဲ့လောင်းစာဆီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့အီရန်တို့ပူးပေါင်းလှုပ်ဆောင်နေကြောင်းရုရှားကပြောဆိုပါတယ်အာဖဂန်နစ္စတန်ကလင်ကြောင့်လူထောင်ခန်းသေဆုံးပါတယ်ဒီလိုတပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုတော့မအီတန်းစင်ကအစူစီတင်ဆက်ထားပါတယ
်ယူကရိန်းကိုကနအူးအဆင့်ဥရောပသမဂ္ဂ EU အဖွဲ့ဝင်လောင်းအဖြစ်ဒီသတင်းပတ်ထဲမှာမဲခွဲထောက်ခံလိုက်ပါတယ်ဥရောပကော်မရှင်အနေနဲ့ရုရှားကျူးကျော်စစ်ထိုးခံနေရတဲ့ယူကရိန်းကို EU အဖွဲ့ဝင်လောင်းအဖြစ်လက်ခံရေးအလျင်မြန်ဆုံးဖြတ်ပေးလိုက်တာပါEU အဖွဲ့ဝင်လောင်းအဆင့်ဟာလက်ရှိအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်မှာပထမအဆင့်ဖြစ်ပြီးတော့နောက်တစ်ဆင့်တွေရောက်ဖို့နှိမ့်နေချီပြီးတော့ကြာနိုင်ပါသေးတယ်။ဒီမိုကရေစီစံနှုန်းတွေအပါအဝင်နိုင်ငံရေးစီးပွားရေးတက်မှတ်ချက်စံတွေပြည့်မီဖို့လည်းလိုအပ်တာပါ။ယူကရိန်းနဲ့အတူမော်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေကလည်း EU အဖွဲ့ဝင်လောင်းအဖြစ်တက်မှတ်ခံရပါသေးတယ်။ဂျူလာ23ရက်နေ့ကစပြီးတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော် EU ဌာနချုပ်မှာနေ့ရက်ကြာကျင်းပခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးပွဲမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ကမ္ဘာစားတောက်လုံခြုံမှုအပေါ်မှာတက်ရောက်မှုအပြင်ယူကရိန်းကိုစီးပွားရေးစစ်ရေးလူသားချင်းစာနာမှုအကူအညီပေးဖို့တွေကိုပါဆွေးနွေးခဲ့ကြပါသည်ဂျီနန်နဲ့လောင်စာစီဈေးကွက်တွေတည်ငြိမ်အောင်လို့ရုရှားနဲ့အီရန်တို့ပူးပေါင်းလက်တွဲလှုပ်ဆောင်နေတဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကဂျူလာ23ရက်နေ့မှာပြောပါသည
်
ဂျီနန်ထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC Plus အဖွဲ့အတွင်းမှာသဘောတူညီချက်ရထားတဲ့အကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဟိုဆင်အမာအဗ်ဒူလာဟိုင်းနဲ့အတူအီရန်နိုင်ငံတဟေရန်မြို့မှာကျင်းပခဲ့တဲ့ဒင်းစာရှိနေပွဲအတွင်းမှာရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောတာပါအီရန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အီရန်နဲ့တခြားနိုင်ငံကြီးတွေကြားမှာရခဲ့တဲ့2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးကိုရုရှားဘက်ကအပြည့်အဝထောက်ခံတဲ့အကြောင်းကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ကပြောဆိုခဲ့ပါသည်နော်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာဂျူလာ22ရက်နေ့ကစပြောစစ်တပ်အရာရှိကြီးတွေနဲ့အစည်းအဝေးကိုစတင်ကျင်းပခဲ့ပါသည်။နော်ကိုရီးယားစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြောင်းဆွေးနွေးခဲ့တဲ့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြထားပါသည်။ရှီတန်းတပ်ဖွဲ့တွေရဲ့စစ်စီရေးတာဝန်တွေတိုးမြင့်ဖို့စစ်စီရင်တဲ့အကြီးကစစ်တပ်ရဲ့အဖွဲ့အစည်းပုံပြောင်းလဲဖို့အကြောင်းအရာတွေကိုဗဟိုစစ်ကော်မတီအစည်းအဝေးမှာဂျူလာ22ရက်နေ့တုန်းကဆွေးနွေးခဲ့တဲ့အကြောင်း KCNA သတင်းထတာမှာဖော်ပြထားပါသေးတယ်။ဒီတော့တွင်နောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဆန်တက်မှုအတွက်တူပြီးတော့ပြင်ဆင်နေတဲ့ဆိုတာကိုဂျိုဒုဆက်သွယ်ရေးကရတဲ့ဓာတ်ပုံတွေမှာတွေ့တင်ရတဲ့အကြောင်းလေးလာသုံးသက်တွေကအတည်ပြုထားပါသေးတယ်။မြောက်ကိုရီးယားနိုင်ငံဟာ9နှစ်အတွင်းမှာပထမဆုံးတိုက်ချင်းဖြစ်ဒုံးကျည်ဆန်တက်တာအပါအဝင်အရင်ငါးထပ်ပို့ပြီးတော့ဒီနှစ်အတွင်းမှာပဲ့ထင်းတက်ဒုံးကျည်ဆန်တက်မှုတွေလုံးနေတဲ့အချိန်မှာပဲဒီလိုမြောက်ကိုရီးယားစစ်တပ်အရာရှိတွေအစီအွေကျင်းပရလဲဖြစ်ပါလိမ့် အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းမှာအချွန်းအား22နှစ်အနည်းအစောပိုင်းတုန်းကလုခတ်ခဲ့တဲ့အင်အားပြင်းငင်ကြောင့်ကလင်းငယ်တွေအများပြားအပါဝင်ပထမနေ့မှာတည်ဆုံးသူအနည်းဆုံး1000ကျော်နဲ့တရားရသူ1950ကျော်ရှိတဲ့ဆိုပြီးတော့တာလီဘန်အာဏာပိုင်တွေကပြောပါလိမ့်အပြည့်စီအများစုကပါကစ္စတန်နဲ့နေဆက် ပြည်အပြည့်စည်းပြီးအောင်မှာပြည်မိနေတဲ့သူတွေကိုတာလီဘန်ဦးဆောင်တဲ့ကာကွယ်ရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့ကူညီကယ်ဆယ်ပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာငရင်တန်းတင်ကလေးပြည်သူ့ရဲ့အတွက်လူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ100,000ပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းတောင်ကိုရီးယားအစိုးရကပြည်သူ့နဲ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ မောက်တုံမူကြီးရဲ့အတွက်တောင်အာရှနိုင်ငံတွေမှာမူကြီးရေးရှံနေပါတယ်။ရေးကြီးတဲ့ပထမနေ့မှာလည်းအနည်းဆုံးလူ9ယောက်တိတ်ဆုံးပြီးတော့ရေကြီးမှုစက်တိုက်ဖြစ်နေတဲ့နေ့တိုင်းမှာတိတ်ဆုံးသူဥယျာဉ်တိုးလာနေရပါ။ရေကြီးမှုကြောင့်ပြည်သူ95,000လောက်ဟာအစိုးရကစောက်ပေးထားတဲ့ယာယီတဲတွေမှာခိုးလုံနေကြရပါတယ်။မြောက်ပိုင်းဥဒဟန်ပါပြည်နယ်မှာလည်းတောင်စောင်းမြေပြိုရဲ့အတွက်အဝေးပြေးလမ်းမကြီး ကိုခံစားနေရပါတယ်ကျမ်းမာရေးအဆောက်အုံတွေနဲ့ပြည့်စည်ပြီးတော့ရေချမ်းဖြစ်ရတဲ့ယောဂတွေတိုးလာနိုင်တဲ့အကြောင်းကုလသမဂ္ဂကလေးသူငယ်များရဲ့မုံငွေခွဲကလည်းပြောဆိုထားပါသည်
။တပတ်အတွင်းကမ္ဘာသတင်းအနည်းချုပ်ကိုမှအတန်းစင်တင်ပြသွားပါရှင်။သတ်သားရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့အသံနဲ့ဗီဒီယိုသင်္ကေတအောက်မှာထုတ်လွှင့်ထားပြီးသား TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။ထုတ်လွှင့်ပြီးသားမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစာသားနဲ့ပါဖတ်ရှုနိုင်ပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထက်ကပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာစနေနေ့ကလူပေါင်းများချီစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေထဲမှာတော့ကိုဝင်ဖျက်ချမှုကိုစန့်ကျင်သူတွေကလူအသက်ကိုတန်ဖိုးထားတဲ့မျိုးဆက်ဆိုတဲ့စာရက်နဲ့ T-shirt တွေဝတ်ဆင်ထားကြသလိုကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေကတော့My body, my choice, ကိုယ်ပိုင်ခန္ဓာကိုယ်ပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ်ရှင်။အမေရိကန်မှာတနက်ကင်ဆောင်ခွင့်တင်းကျပ်ထားတာကိုအစိမ့်မြတရားရုံးကရှော့ပေါ်သတ်မှတ်ပေးလိုက်ပြီးရပ်ပိုင်းအချာမှာပဲတနက်ကင်အကြမ်းဖက်မှုရော့ပါးရေးမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်စနေနေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါပြီ။ဒါဟာနှစ်ပေါင်း30ကာလအတွင်းပထမဆုံးအချိန်အဖြစ်တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးမူကြမ်းကိုဥပဒေအဖြစ်အတည်ပြုလိုက်နိုင်တာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံကိုအစကန်ဒါအဲမိုဘိုင်းပယ်ဒိန်ဒုံးကျည်စနစ်တွေလမ်းမလာပိုင်းတွေအတွင်းမှာပေးရမယ်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာပြောပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မှာစနေနေ့ကဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုနဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဘယ်လာရုစ်အနေနဲ့အိနီးချင်းလစ်သွေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပြီးထိတိုက်တွေ့ရင်မူဝါဒတွေကိုစိုးရိမ်ကြောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့တာဖြစ်ပါတယ်စစ်တမ်းတဲ့အာဖဂန်နစ္စတန်မှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးငရင်တန်နဲ့ကျုံးခဲ့ရတာကြောင့်ဒီအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အမေရိကန်တို့ထိန်းချုပ်ထားတဲ့အာဖဂန်ရဲ့အရန်ဘန္ဒာငွေတွေကိုဖြည့်လျှော့ပေးဖို့နဲ့ဘန္ဒာရဲ့အရာတန်းခတ်ပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့အာဖဂန်တာလီဘန်တို့ကစနေနေ့မှာတောင်းဆိုလိုက်ပါတယ်ရှင် တဲ့ရင်အကျဉ်းချက်ကိုမတင်ငိထိုက်ကျင်ညာပေးခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှာကတော့ကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆရာနဲ့အစက်ပိုင်းဆရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူပါအတရစ်တို့ဖြစ်ပါတယ်ပြီးတော့အင်မြန်မာပိုင်းရဲ့ဒီကနေ့မနေ့ဖက်6နာရီနေ့ခုနှစ်နာရီစီဇန်ကိုလိုင်းတော်မီတာ20လေး40 50တဲ့နဲ့လိုင်းလာမီတာ196လေးပြောခဲ့တာပါတော်တော်
This program has come to you from the Voice of America, Washington.